အာဏာသိမ်းစစ်ကောင်စီအနေနဲ့မြန်မာညီညာရေးလုပ်ငန်းစဉ်တွေကိုဦးစားပေးဆောင်ရွက်ရမှာစိန်ခေါ်မှုတွေရှိနေပြီးတော့အဲ့ဒီအထက်မှာပြည်ပနိုင်ငံတွေနဲ့ပတ်သက်တဲ့အကြောင်းချက်လဲပါဝင်ပါတယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံတွေအနေနဲ့အရင်အစိုးရတွေတုန်းကမြန်မာညီညာရေးလုပ်ငန်းစဉ်တွေမှာတက်တက်ကြွကြအကူအညီပေးခဲ့ကြပါဝင်ခဲ့ကြပေမဲ့အခုဒီချိန်မှာတော့အာဏာသိမ်းစစ်ကောင်စီကိုတရားဝင်အသိမှတ်ပြုလိုက်တယ်လို့ဖြစ်ရရောက်မှာကိုသတိထားနေပုံရတယ်လို့ငြိမ်းချမ်းရေးလုပ်ငန်းစဉ်လေလာသူတွေကယူဆပါတယ်ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင
်ဒါမဲ့လည်းစစ်ကောင်စီဥက္ကဋ္ဌကိုယ်တိုင်တွေ့မယ်လို့ဖိတ်ကြားထားမှုအပေါ်မှာဒိုင်းသာအဖွဲ့ဆယ်ဘွဲ့ကပဲလက်ခံထားပြီးတော့ဂျန်တဲ့အဖွဲ့စည်းတွေအထူးသဖြင့်စည်ရည်တက်မာနေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကစောင့်ကြည့်နေတဲ့အနေထားမှာရှိပါတယ်အရေးအစိုးရတွေတုန်းကဆိုရင်အထူးသဖြင့်တရုတ်နိုင်ငံကအထူးကိုယ်စားလှယ်ဆေးလွတ်ပြီးဆွေးနွေးပွဲတချို့မှာကိုယ်တိုင်တက်ရောက်တာမျိုးမြောက်ပိုင်းအဖွဲ့တွေကိုတွေးဆုံနိုင်ဖို့စီစဉ်ပေးတာမျိုးရှိခဲ့တာပါ။ဒါကြောင့်လည်းအခုတစ်ခေါက်မှာတရုတ်နိုင်ငံဘက်ကဒီလိုအကူအညီမျိုးပေးတာရှိလားလို့သတင်းသမားတဦးကဂျွန်လာတရနေ့ကလုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲအတွင်းမေးမြန်းခဲ့ပါတယ်။စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းရဲ့အဖြေမှာတော့တရုတ်နိုင်ငံဆိုတာကိုရည်ညွှန်းဖြေဆိုတာမျိုးမဟုတ်ပဲပြင်ပအဖွဲ့အစည်းတွေရဲ့ရင်ဆိုင်ရတဲ့အခက်အခဲတချို့ရှိတယ်လို့တုံ့ပြန်ခဲ့ပါတယ
်။ HR နဲ့ဖက်တာမှာဘာအခက်အခဲရှိတယ်ဆိုကြတချို့သောပြင်ပအဖွဲ့အစည်းတွေကတိမှတ်မပြူတော့ဥမာဘာလို့အတိမှတ်မပြူအောင်ဆိုကြငင်းညာရေးလုပ်ငန်းဒီအစိုးရအနေနဲ့ဆောင်ရွက်နေတယ်ငါတို့အနေနဲ့ကသွားပြီးကူညီလိုက်ရင်သွားပြီးကြလုံးလိုက်လို့ရှိရင်အော်တိုမက်တစ်ထောက်ခံပြီးသားဖြစ်မလားဆိုတဲ့ဟာမျိုးကျွန်တော်ကြုံတွေ့ရပါတယ် HR နဲ့ဖက်တာမှာဒါအပြင်ဒါကယူတန်းတန်းလေးကြုံတွေ့ရတာဖြစ်တယ်။တချို့ကြုံတွေ့ရတဲ့ဟာကဖြစ်အောင်ကိုသမင်သက်သက်စွာနေတာ။မြမပြည်သူလူထုအတွက်ဆိုပြီးပြည်သူလူထုဆိုတဲ့နာမည်ခံတာပါပဲ။အမှန်တကယ်ပြည်သူလူထုတော့နာမည်ခံပြီးဒီအကျမ်းပဲ PDF တွေကိုပဲပေးတာပါပဲ။ဒါလည်း extra နဲ့ဖက်တာ
။မြမနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတနစ်ကျော်အကြာလက်နက်ကင်ပဋိပက္ခတွေနေရာဆုံးပေါ်ပေါက်ခဲ့ပြီးတော့ငြိမ်းချမ်းရေးဆွေးနွေးမှုတွေအတွက်သူကိုယ်တိုင်တွေးဆမယ်လို့စစ်ကောင်စီအကြီးအကဲကတိုင်းသားလက်နက်ကင်အဖွဲ့တွေကိုကမ်းလှမ်းခဲ့ပါတယ်။စီးရထိတ်တိုက်ဖြစ်နေတဲ့အဖွဲ့တော်တော်များများကဒီဆွေးနွေးပွဲမှာမပါခဲ့ကြပါဘူး။တချို့ကတရားဝင်ညင်းပယ်စာထုတ်ခဲ့တယ်လို့အများစုကစောင့်ကြည့်မယ်ဆိုတဲ့သဘောထားနဲ့ရှောင်နေခဲ့ကြပါတယ်။ကန္နန်နဲ့အထက်မှာဆေးအာဏာသိမ်းပြီးတဲ့နောက်ဖွဲ့တဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုခြံလှပ်ထားပါတယ်။ဒါကြောင့်လည်းလက်ရှိပဋိပက္ခမှာအဓိကပါဝင်နေသူတွေဒီငင်းငင်းလုပ်ငန်းစဉ်မှာမပါဘူးလို့ဝေဖန်မှုတွေရှိတာပါ။အင်းဒီဂျန်တရုတ်နိုင်ငံအနေနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ကချင်တပ်မတော် AA ရခိုင်တပ်မတော်တမ်းပလောင် TNL နဲ့ကိုကန့်တပ်မတော် MNDAA တို့ကိုညီညာရေးဆွေးနွေးမှုတွေမှာပါဝင်လာအောင်အရင်ဆိုရလက်ထက်တွေကဝေရောက်ဆွေးနွေးညှိနှိုင်းတာတွေရှိခဲ့ပေမဲ့အခုခေတ်မှာတော့တည်တည်သာသာထင်ထင်ရှားရှားလုပ်တာမတွေ့ရပါဘူးမြန်မာနိုင်ငံရေးလေလာသူဦးရထွန်းကတော့တရုတ်နိုင်ငံအနေနဲ့လက်ရှိမြန်မာညီညာရေးလုပ်ငန်းစဉ်မှာပါဖို့အခက်အခဲရှိပုံရတယ်လို့ယူဆပါတယ
်ဒီအနေနဲ့ကဝင်ပြီးတော့တစ်ဖက်ကရက်ဖို့ဆိုတာအာဒီအခက်အခဲဖြစ်လာတယ်လို့ဟိုတုံ့တရတာပေါ့နော်ဒီမှာရင်းနှီးမြှုပ်နှံမှုတွေဆက်လုပ်ပြီးတဲ့အခါကျတော့ရေရှည်စီမံချက်ရှိတယ်မြန်မာနိုင်ငံကသူ့ရဲ့မဟာဗျူဟာနိုင်ငံတစ်ခုဖြစ်တော့ဒယ်ဆွေးရလဲတက်တယ်ဘာမှဒီထဲကတော့ထောက်ခံရမှာအဲ့ဆက်ဆံရမယ့်အခါကျတော့ဒီလူလူထောက်ခံတဲ့ဟလားအေဂျင့်စီနေတဲ့အစိုးရတွေကပေါ်ပေါက်ဖို့ကသူ့တွေလည်းအရေးကြီးတယ်ဒီမှာနောက်ဆက်ဖက်ကရရလို့ရှိရင်တစ်ဖက်ကသူ့ဘော်ကိုခရံသူအပိတ်ကြည့်တဲ့သူဖြစ်နေနေအဲ့လိုဆိုရင်သူ့တွေကနောက်အလားအလာမကောင်းနိုင်ဘူးပေါ့နော်တခါ NUG တက်မှရက်လိုက်အမေရိကန်တို့နောက်ဥရောပနိုင်ငံတွေရက်တယ်ရက်လိုက်လို့နောက်ဆက်ကအနိုင်ရသွားတယ်ဆိုရင်သူ့တွေကနောက်မှချက်ချံဖို့ညီညွတ်ညံ့မှုတွေလည်းပို့ဆိုတာကအခက်အခဲရှိတယ်ဒါကြောင့်လို့ဒီချိန်မှာကဒီဘက်ကမှပြည်သူကမရခဲ့တဲ့ဒီလိုနေတာကသူ့တွေကိုကောင်းတယ်လို့ယူဆလို့ဒီ policy ကိုကျင့်သုံးနေတယ်လို့ထင်ပ
ြမြန်မာညီညာရေးလေးလာ32ဦးတန်းဆိုးနိုင်ကတော့တရုတ်နိုင်ငံအနေနဲ့လက်ရှိမြန်မာနိုင်ငံရေးကိုစောင့်ကြည့်တဲ့အခြေအနေကြောင့်အခုညီညာရေးလုပ်ငန်းစဉ်မှာတိတ်တက်ကြွပုံမရဘူးလို့လည်းသုံးသပ်ပါတယ
်။နောက်ပြီးတော့ NLD ပါတီဖြတ်သိမ်းမှုကြီးလုပ်နေတဲ့ကိစ္စနဲ့ကလည်းပြုတ်ကတိတ်ပြီးတော့မကြိုက်ပါဘူး။အဲ့တော့မကြိုက်တဲ့အခါကျတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုရပ်တည်တယ်ဆိုတော့ဒီစစ်ကောင်စီကိုဖိအားပေးတာမျိုးတော့ဘူးမလို့လားဘူးတိုးတော်ညာလေစစ်ကောင်စီရဲ့အနေထားသူကထောက်ခံပြောဆိုမှုလည်းဘယ်မှမလုပ်ကျွန်တော်ထင်တာကအချိန်နဲ့စောင့်ကြည့်နေတယ်လို့ကျွန်တော်ထင်တယ
်စစ်ကောင်စီနဲ့ငြိမ်းချမ်းရေးတွဲဆုံဆွေးနွေးဖို့ကို NCA အပြည့်ရက်အဖွဲ့9ဖွဲ့နဲ့အပြည့်ရက်စာချုပ်လက်မှတ်မထိုးထားတဲ့3ဖွဲ့တို့ကလက်ခံထားတာပါ ပြီးခဲ့တဲ့မေလ20ရက်နေ့ကစပြီးတဖွဲ့ချင်းစီနဲ့စစ်ကောင်စီဘက်ကစတင်တွေ့ဆုံတာတွေလုပ်ခဲ့ပါတယ်လက်ရှိမှာတော့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS မွန်ပြည်သက်ပါတီ NMSP ကရင်မျိုးသားစီယုံငင်းချမ်းရေးကောင်စီ KNUPC ဝါပြည်သွေးစီညီညွတ်ရေးပါတီ UWSA တို့နဲ့တဖွဲ့ကို၃ရက်တာဆွေးနွေးမှုတွေလုပ်ခဲ့ပါတယ်ခင်ဗျာ